မြန်မာနိုင်ငံတရားစာနာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကကြီးမှုပြီးကာလတန်ဖိုးအမေရိကန်ဒေါ်လာ 1.3 နံပါတ်ရှိတဲ့စင်ွေအချောင်း300နီးပါးအပါအဝင်စင်ရက်အစိပိုင်းနဲ့တော်ရိုင်းတရိတ်ဆန်အစိပိုင်းစုပေါင်းကီလိုဂရမ်850ကိုနေပြီးတော့မှဒီကနေ့မီးရှို့ဖျက်ဆီးလိုက်ပါလေဒီအကြောင်းနဲ့ပတ်သက်ပြီးဗီဒီယိုစင်းတော့ကိုစီသူသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာစင်ဆွေတွေနဲ့တော်ရက်လက်ဆန်တွေရဲ့အစိပ်ပိုင်းတွေကိုဒီကနေ့နေပြီးတော့မှပထမဆုံးအချိန်မီးရှို့ဖျက်ဆီးလိုက်တာဖြစ်ပါတယ်။ပြန်လဲရောင်းချမယ်ဆိုရင်ဈေးကွက်နဲ့ဝယ်လိုအားကိုအားပေးအားမြောက်လုပ်ရရောက်နိုင်တဲ့အတွက်ရောနိုင်ငံတကာသဘောတူညီချက်အရရောအခုလိုမီးရှို့ဖျက်ဆီးလိုက်တာလို့တတော်ဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာညင်းညီကျော်ကပြောပါတယ
်။ကျွန်တော်တို့ဒီ site ဆိုခေါ်တဲ့ဒီအစည်းအဝေးကွန်ဗင်းရှင်းမှာမြန်မာနိုင်ငံအဖွဲ့အစည်းများဖြစ်ပါတယ်။ဒီကွန်ဗင်းရှင်းမှာကျွန်တော်လိုက်နာမယ်ခြင်းဝင်ပြီးရှိပါတယ်။အဲ့ဒါကတော့ဒီကြမ်းဝင်ဆက်ချက်ထားတဲ့ရိတ်ဆန်တွေရဲ့အစိပ်ပိုင်းတွေဆိုလို့ရှိရင်ကျွန်တော်တို့ကဖြစ်စီပြရမှာ။မဟုတ်လို့ရှိရင်ဒီ GDP တွေကိုကျွန်တော်ကနေရာမှာတိမ့်မယ်၊ဒါမှမဟုတ်လည်းပြန်လည်ရောင်းချမယ်ဆိုရင်ဒါတွေကကျွန်တော်တို့ဈေးကွက်ဖြစ်လာနိုင်တယ်။ဈေးကွက်ဖြစ်လာနိုင်တယ်၊ဝယ်လိုအားတွေဖြစ်လာနိုင်တယ်။ဒီအခါမှာထပ်မံပြီးတော့ဒီ GDP တွေရဲ့ဝယ်လိုအားတွေရှိတဲ့အတွက်ထပ်မံတက်ဖြတ်ခြင်းခံနေရနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဖန်တီးရမိတဲ့ပြန်လည်ဒီအပေါင်းတွေတောင်းဆောင်နေရတဲ့အစိပ်ပိုင်းကိုရှေ့ဆက်ပြရမှာ။ဒါပေမဲ့လို့ကျွန်တော်တို့ကျွန်တော်မှအိမ်မွေးခင်နေရှိပါတယ်။နောက်ကျွန်တော်တို့ဒီတဘာဝအဖြစ်ဒါတော်ရင်မှဒီဟောတဲ့အကောင်ကြီးရဲ့အစီပိုင်းကြီးရှိပါတယ်။ပြင်လဲလို့ဒါကျွန်တော်တို့အစီပိုင်းကြီးဒါမျိုးတော့ကျွန်တော်ထင်ရပါတယ်။ကျွန်တော်တို့ကြားလိုက်ပြီးနောက်ကျွန်တော်တို့ရဲ့အခွင့်အမှတ်ပုံဆောင်ပစ္စည်းများဒီမှာကျွန်တော်တို့ကဒါရောင်းဝယ်ဖောက်ကားမှုမဟုတ်ခင်နဲ့ကျွန်တော်သိသိနားရှိပါတယ်
။ကမ္ဘာတော်မှာတရားမဝင်စင်ဆွဲရောင်းဝယ်နေတဲ့ပမာဏဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ40လောက်ရှိတဲ့အကြောင်းနဲ့လက်နက်ကုန်ကူးမှုလူကုန်ကူးမှုမွေးစွာကုန်ကူးမှုတွေပြီးရင်အကြီးမားဆုံးဖြစ်တဲ့အကြောင်းတရားစာတမ်းနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးအောင်ဝင်းကလည်းခန်းနာမှာပြောဆိုသွားပါတယ်။မင်းချိုဖြစ်စည်းတဲ့အထဲမှာဆင်ဆွေနဲ့ဆင်ရိုးတွေအပြင်တင်းခွေချက်ဂျေကွန်ဆက်ဂျူတရေဂျူလက်ခုံမျိုးစုံနဲ့ပုံဝင်တဲကြီးစတဲ့တော်ရဲလစ်ဆန်တွေရဲ့ခန်းနာကိုစိတ်ပိုင်းတွေလည်းပါဝင်ပါတယ်။အော်တိုဘောလာနေ့ရက်နေ့ကပဲဆင်များကာကွယ်ဆောင်ရှောက်ရေးအဖွဲ့တစ်ခုရဲ့ဆင်ခန်းစာအရအာဖရိကတိုက်ကဆင်ဆွေတွေကိုမြန်မာနိုင်ငံကတဆင့်ပြည်နိုင်ငံကိုတင်သွင်းနေတဲ့အကြောင်းစင်ခန်းစာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာဆင်ဆွေအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံလည်းဖြစ်ဆင်ဆွေနဲ့ပြုလုပ်တဲ့ပစ္စည်းတွေကိုအများဆုံးအသုံးပြုနေတဲ့နိုင်ငံလည်းဖြစ်တဲ့ပြည်နိုင်ငံအစိုးရကဆင်ဆွေတွေရောင်းဝယ်ဖောက်ကားတာကိုတရားဝင်ပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့လည်းပြည်နယ်မှာနေဆက်မိုင်းလားဒေသမှာလွန်ခဲ့တဲ့3နှစ်အတွင်းတရားဝင်ဆင်ဆွေအပအဝင်ဆင်ဆွေနဲ့ပြုလုပ်ထားတဲ့ပစ္စည်းတွေရောင်းချမှုဟာ60ရာခိုင်နှုန်းအထိတိုးမြင့်လာခဲ့တဲ့အကြောင်းဆင်များကာကွယ်ဆောင်ရှောက်ရေးအဖွဲ့ကသူတို့ဒီတူကပြည်ဝေကိုပြောဆိုထားပါတယ်ခင်ဗျာ။